အဲ့ဒီအဆိုကိုအောင်မြေသာသံမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာလှမိုးတင်သွင်းတာဖြစ်ပြီးနိုင်ငံတော်ဖွံ့ဖြိုးတိုးတက်ရေးကဏ္ဍအတွက်ဗန္နာငွေအခက်အခဲရှိနေချိန်မှာရွေးကောက်ပွဲကော်မရှင်အဖွဲ့ကွဲအဖွဲ့ဝင်အသစ်တွေအတွက်လားစဉ်ချင်းမြင့်ငွေပေးအပ်ပြီးကမ်းမယ်ဆိုတာကိုမဖြစ်သင့်ကြောင်းကိုယ်စားလှယ်တွေကထောက်ပြကြပါတယ်ရွေးကောက်ပွဲဟာ9နှစ်မှတစ်ကြိမ်သာကျင်းပရတာကြောင့်ကျန်တဲ့4နှစ်အတွက်ပါလားစဉ်စည်းိမ်နဲ့ချင်းမြင့်ငွေတွေပေးမယ်ဆိုရင်တိုင်းပြည်အတွက်အများကြီးနဲ့နာကြောင်းလွတ်တော်ကိုယ်စားလှယ်ဦးတင်ထွေးကဆွေးနွေးပါတယ
်ကျွန်တော်တို့အနေနဲ့ကတော့ဒီနေ့နိုင်ငံတော်ရဲ့ဗန္ဓာငွေအခြေအနေကတကယ်တမ်းပေးကြကမ်းကြမယ်ဆိုလို့ရှိရင်ချင်းမြင့်မယ်ဆိုလို့ရှိရင်ဒီချင်းမြင့်တဲ့ခါသူ့လုံအားနဲ့ညီမျှတဲ့ချင်းမြင့်ငွေကိုပဲကျွန်တော်တို့ရသင့်တာရှိပါတယ်သို့တော်လည်းပဲအဲ့လိုပါမဟုတ်ပဲနဲ့ကျွန်တော်တို့ဒါဥပဒေကဒီလိုပြတ်ထားတဲ့အတွက်28ခန်းငွေမှာလာစဉ်ချင်းမြင့်ငွေနဲ့ဈေးကိုပေးမယ်ဆိုတဲ့အဲ့ဒီဥပဒေတိုင်းပြတ်ထားတဲ့အတိုင်းပေးမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ငွေကြေးနဲ့ပတ်ကြည့်လာမယ်ဆိုလို့ရှိရင်တော့တိုင်းပြည်အတွက်အများစွာနဲ့နာမှာဖြစ်ပါတယ်။ဒေသအတက်ဥက္ခာကြီးခင်ဗျာဒီနေရာမှာလည်းပဲ28ခန်းငွေကိုပြန်ကြည့်မယ်ဆိုလို့ရှိရင်တော့လစဉ်ချင်းမြင့်ငွေဆိုတဲ့ဇာတ်ကြီးကကျွန်တော်တို့အတွက်လောဘကံရတာတန်တဲ့ခသိကောက်ဖြစ်ပါတယ
်။ကော်မရှင်ဖွဲ့ကွဲအဖွဲ့ဝင်တွေအတွက်ပေးရမယ့်လစဉ်ချင်းမြင့်ငွေနဲ့ဈေးကိုပြင်ဆင်ဖို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥပဒေကိုလွတ်တော်ကပြန်လည်ပြင်ဆင်ပေးဖို့လိုအပ်ကြောင်းတက်မတော်သားလွတ်တော်ကိုယ်စားလှယ်ဘုံမူးစော်ဝဲနိုင်ကဆွေးနွေးပါတယ
်။ဒီဥပဒေပုံမှန်ဖော်ပြချက်မှာပါလာစဉ်ဆိုတဲ့စကားရဲ့အပူတွဲပါရှိနေကြအောင်ကော်မရှင်အဖွဲ့ကွယ်ဝင်များကိုခန့်အချင်းကစပြီးတောင်းမှအနာဟုတ်ချင်းတို့မှုတောင်းမှမရက်စဲတဲ့အချင်းအထိဥပဒေနဲ့အညီလာစဉ်ချင်းမြင်သွားမှဖြစ်ကြောင်းပြဋ္ဌာန်းထားခြင်းဖြစ်ပါတယ်ဥပဒေကိုမြေသူမကြော်လွန်ဆောင်ရဲ့လို့မရပါဘူးဒါကြောင့်ပထမဦးစွာဥပဒေကိုပြင်ဆင်ဖို့လိုအပ်မှာဖြစ်ပါတယ်ပြင်ဆင်တဲ့နေရာမှာလဲဇားဖြတ်ရွေးကောက်ပွဲများကိုကျင်းပရန်လိုအပ်တဲ့မဲဆန္ဒတဲ့နေတွေမှာဖွဲ့စည်းရမယ်ရွေးကောက်ပွဲကော်မရှင်အဖွဲ့ကွယ်အဆင့်ဆင့်တော်လဲထပ်တွင်စဉ်းစားပြင်ဆင်သွားမှာဖြစ်ပါတယ်
ပြည်ထောင်စုရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်ဦးလာတင့်ကလည်းနိုင်ငံဝန်ထမ်းမဟုတ်တဲ့ရွေးကောက်ပွဲကော်မရှင်အဖွဲ့ကွယ်ဝင်တွေရဲ့လာစဉ်ချင်းမြင့်ဝင်တဲ့ဇယိတ်ကိုရွေးကောက်ပွဲကျင်းပချိန်အတွင်းနဲ့ရွေးကောက်ပွဲကျင်းပတဲ့နေရာဒေသတွေအတွက်လာပေါင်း6လအတွက်သာပေးအပ်သွားမှာဖြစ်ကြောင်းပြောပါတယ
်6လဆိုတာရွေးကောက်ပွဲရှိတဲ့လုံးမဲ့ဥမာဂျာဗာရွေးကောက်ပွဲလာလိမ့်မယ်အဲ့ဒီဂျာဗာရွေးကောက်ပွဲမှာလုံးမဲ့ကာလမတိုင်းမီအဲ့ဒီလုံးမဲ့ခရိုင်လုံးမဲ့မြို့နယ်ပဲကိုတို့ကဟိုချင်းမြင့်ငွေပေးသွားမှာဖြစ်တယ်ကြံတဲ့ဟာတွေကိုတို့ကမြို့နယ်တွေဓာတ်တွေဟိုကြံတဲ့မလုတ်တဲ့ခရိုင်တွေအတွက်ချင်းမြင့်ငွေပေးမှာမဟုတ်ဘူးဒီသဘောကိုကိုတို့ကအဲ့လိုဆုံးဖြတ်ထားတယ်လေဒါပေမဲ့အဲ့လိုလုံးမဲ့ဆိုဥရီတွေပြင်ရမှာလေဟုတ်တယ်မလားဥရီပြင်တော့လွတ်တော်တာဝန်လေ
ပြည်ထောင်စုရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်ဦးလှတင့်နဲ့လွတ်တော်ကိုယ်စားလှယ်တွေကဒေါက်တာလှမိုးရဲ့အဆိုကိုထောက်ခံခဲ့ကြတဲ့အတွက်ပြည်သူ့လွတ်တော်ကအတည်ပြုလိုက်တာဖြစ်ပါတယ်ခင်ဗျာ